Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ10ရက်တောက်ကြညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.57 နဲ့ပထမနိုင်ဝက်မှာလိုင်းလမီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုပြမော်ပါရှင်တရုတ်ကိုပစ္စည်းတွေပေါ်သွင်းကုန်ကွန်တိုးလိုက်တဲ့နေ့မှာပဲမမျှတာတဲ့တရုတ်နဲ့ကုန်သွယ်ရေးကိုဒီတိုင်းဆက်သွားနိုင်တော့ဘူးလို့ဒမရဒေါ်နယ်ထရမ့်က Twitter ပေါ်မှာတောက်လျှောက်ရေးသားနေပါတယ်အေးအေးလက်နက်ကရခိုင်ဖွဲ့နဲ့ပတ်သက်နေတယ်လို့ဆိုပြီးစစ်တပ်ကရွာသားတွေကိုဖမ်းဆီးတဲ့အပေါ်မှာဆိုရင်လည်းအကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့အခြေညာပေးပါမယ်ရှင်
အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအစိုးရစစ်တပ်ရဲ့လုပ်ရက်တွေနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့စိုးရိမ်ပူပန်လျက်ရှိနေတယ်ဆိုတဲ့အကြောင်းကို
We're deeply concerned about the extrajudicial executions, arbitrary and incommunicado detention, mistreatment, protracted use of the school for military purposes.
ကုလလူခွင့်ရေးကော်မရှင်နာမင်းကြီးရုံးပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။ရသေးတော်မျိုးနဲ့ကြောက်တန်းချေးရွာမှာရခိုင်လက်နက်ကင်တပ်ဖွဲ့နဲ့ပတ်သက်မှုနဲ့တန်တရားနဲ့ဖမ်းဆီးခံရတဲ့လူငယ်တွေအရေးကုလလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးနဲ့အတူဒီရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပါစိုးရိမ်မကင်းဖြစ်နေတဲ့အကြောင်းနဲ့အစိုးရတပ်နဲ့ရခိုင်လက်နက်ကင်တပ်တို့စီးပရိပက္ခတွေတွင်အစိုးရစစ်ကြောင်းကိုဘုံခွဲတိုက်ခိုက်သူတရားကိုအသေးဖတ်မိတယ်လို့စစ်တပ်ဘက်ကပြောတာကိုလည်းနားဆင်ကြရမှာပါ။တခါတမရလွန်ငင်းသက်သာခွင့်၃ချိန်စလုံးမှာမပါဝင်ခဲ့တဲ့အကျဉ်းထောင်၈ခုမှာထောင်တွင်းစီပူမှုချစ်ခဲ့တာဟာသွေးထိုးလှုံ့ဆော်မှုတွေရှိတဲ့အတွက်ကြောင့်ဖြစ်တယ်လို့တမရရုံးရဲ့ကြေညာချက်ကိုလည်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့ဒီကနေ့ညရဲ့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ်သွင်းကုန်ကွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိဒီကနေ့တိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကပြောကြားလိုက်ပြီးလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါပေမဲ့ဘယ်လိုဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့အတိပေးခြင်းမရှိသေးပါဘူး။တမရဒေါ်နယ်ထရမ့်ကတော့သွင်းကုန်ကွန်တိုးတာနဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ပေါ်မှာတောက်ကြနေမနေ့ထဲကတောက်လျှောက်ရေးသားနေပါတယ်။မမျှတာတဲ့တရုတ်နဲ့ကုန်သွယ်မှုမျိုးအဖြစ်မခံနိုင်တော့ဘူးလို့ဓမ္မရဘော့ကဒီ Twitter ပေါ်မှာရေးနေတာပါ Washington မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုဝန်ကြီးချုပ်ယူဟဲကတော့ American ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer နဲ့ဗန်နာရေးဝန်ကြီး Steve Mnuchin တို့နဲ့ဒီကနေ့ဆက်ပြီးဆွေးနွေးမှာဖြစ်ပါတယ်တရုတ်နဲ့ American ကြားသာရင်းနေတော့ကကုန်သွယ်ရေးဆွေးနွေးမှုကနေသဘောတူညီမှုတစ်စုံတရာရခဲ့ပုံမရပါဘူးဒါကြောင့်ဆွေးနွေးမှုတွေကိုဒီကနေ့အထိဆက်ဖို့သဘောတူညီခဲ့ကြတာပါပြီးခဲ့တဲ့နှစ်ထဲကစတင်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကနေအခုအချိန်ထိသဘောတူညီမှုမရနိုင်သေးပါဘူး။နှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ဘက်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ကွန်တွေကိုတမ်နာထရမ့်ကတိုးမြှင့်လိုက်တာဖြစ်ပါတယ်။သဘောတူညီမှုရကနေမှပြန်ညှိနှိုင်းဖို့တရုတ်တို့ဘက်ကပြောခဲ့တာဖြစ်တယ်လို့တမ်နာထရမ့်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။
နိုင်ငံကရဲ့ရေးဝူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားခုံတင်သင်းမော့ကိုအမေရိကန်ကပန်းစီထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးတော့နိုင်ငံကြားတင်းမာမှုတွေမြင့်တက်လာနေချိန်မှာပဲပထမဆုံးအကြိမ်ဖြစ်တဲ့အခုလိုမျိုးပန်းစီထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအကြီးဆုံးခုံတင်သင်းမော့ဟာအမေရိကန်လက်ထက်မှာရောက်နေပြီးတော့အခုဆိုရင်အမေရိကန်ပိုင်ဆာမိုအာကျွန်းကိုသွားရောက်နေဖြစ်ပါတယ်။အနာပိုင်တွေကတော့တရားရုံးကနေတရားဝင်တာဝရန်ရဖို့အတွက်ကိုဂျိုးပန်းနေပါတယ်။ဒီသင်းမော့ဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောက်မိသေးတဲ့အမြောက်များဖို့ဆောင်တာနဲ့အဲ့ဒီနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံကိုဆက်ရန်တရားကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုကြတာဖြစ်ပြီးတော့ဒါဟာအမေရိကန်နဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးတော့အမေရိကန်တောင်းဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုရီးယားကျွန်းဆင်မှာနျူကလ িয়ার ကင်းစင်ရေးတန်တမာရေးရဆောင်ရွက်မှုတွေအနောက်ရှစ်ဖြစ်မဲ့လောက်ရမျိုးမြောက်ကိုရီးယားဘက်ကမလုပ်ဖို့အတွက်တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းလိုက်ပါတယ်။ကြာသာပတေးနေ့တုန်းကမြောက်ကိုရီးယားဘက်ကမစ်ဆော့ဒုံးတွေပြစ်လွတ်မှုဟာကိုရီးယားနှစ်နိုင်ငံကြားစစ်ရေးသဘောတူညီမှုတွေကိုချိုးဖောက်တယ်လို့သူ့အနေနဲ့တော့မမြင်ဘူးလို့ကိုရီးယား KBS သတင်းဌာနနဲ့မေးမြန်းခဲ့မှာတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်ကဒီလိုလောက်ရမျိုးအချိန်ချင်းလုပ်နေမယ်ဆိုရင်တော့ဆွေးနွေးညှိနှိုင်းမှုတွေအခက်အခဲရှိလာလိမ့်မယ်လို့ပြောကြားသွားပါတယ်။ပဲ့ထိန်သုံးတွေကိုပြစ်လွတ်တာဟာ ရုံးချုပ်ရေးကောင်စီဆုံးဖြတ်ချက်ကိုကြောင်ကြောင်တင်းတင်းချိုးဖောက်တာဖြစ်ပြီးဒီလောက်ရအပေါ်ဂျပန်ကအင်မတန်စိတ်မကောင်းဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာကဲရှိအီဝါယာကတော့တိုကျိုမြို့တော်မှာဒီကနေ့သတင်းတောက်တွေကိုပြောကြားပါတယ်။ကိုရီးယားတွင်းဆွဲမှာနျူကလ িয়ার ကင်းစင်ရေးအတွက်ပူးပေါင်းဆောင်ရွက်ချဖို့နဲ့လက်တွေ့ကြတဲ့လမ်းပြမြေပုံတစ်ခုရအောင်လုပ်ဖို့တရုတ်ကတော့တ ဒီတရုတ်နိုင်ငံသားရဲ့ဝင်ကြီးဝမ်ဟီကပြောကြားသွားပါတယ်တချိန်တည်းမှာပဲဆိုးမျိုးရမှာရောက်နေတဲ့မြောက်ကိုရီးယားဆရာအမေရိကန်အထူးတန်တမန်စတီဗင်ဘီကင်ဟာတောင်ကိုရီးယားနိုင်ငံသားဝင်ကြီးဝင်ကြီးတောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးတို့နဲ့တွေ့ဆုံပါတယ်ဆွေးနွေးကြတဲ့အထက်မှာဒီလက်ရှိမြောက်ကိုရီးယားပြည်ထောင်စုနဲ့အဆောက်အအုံအထောက်ပံ့ရေး
ပေးကိစ္စတွေအဓိကပါဝင်တယ်လို့တောင်ကိုရီးယားသတင်းမှာဖော်ပြနေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြောအဖွဲ့ကိုဆူယာဘကနေတိုက်ခိုက်ပေးနေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကစုဆောင်ထားတဲ့ကလေးငယ်900လောက်ကိုလွတ်ပေးခဲ့တယ်လို့ကလေးငယ်များကာကွယ်ဆောင်လျှောက်ရေးယူနီဆက်အဖွဲ့ကပြောကြားလိုက်ပါတယ်။ကလေးငယ်တွေကိုအင်အား စုဆောင်းတာနဲ့တုံးချတာကိုအဆုံးသတ်ပါမယ်ဆိုတဲ့ဂရီကဝအရနိုင်ဂျီးရီးယားရှေ့မြောက်ပိုင်းမိုက်ဒူဂူရီမြို့မှာကလေးငယ်800ကုသလေးယောက်ကိုစီဂျီတီအက်အဖွဲ့ကလွတ်ပေးခဲ့တယ်လို့ယူနီဆက်ကပြောပါတယ်။နိုင်ငံရှေ့မြောက်ပိုင်းလူမှုတိုင်ဝမ်နေပေါ်အစ္စလာမစ်စစ်သွေးကြောတွေရဲ့တိုက်ခိုက်မှုကိုအကာအကွယ်ပေးဖို့စီဂျီတီအက်အဖွဲ့ကအမေရိကန်ဦးဆောင်တဲ့ပူးပေါင်းတပ်ဖွဲ့တွေက ပြောပါတယ်ဒီကနေ့လွတ်မြောက်လာတဲ့ကလင်းငယ်တွေကိုတာမအရသားတွေကိုနေထိုင်ရှင်းတန်းနိုင်ဖို့အစီအစဉ်တွေလုပ်ပေးသွားမှာဖြစ်တယ်လို့ပညာရေးထောက်ပံ့မှုအတမဝန်ကြောင့်ဆိုင်ရာသင်တန်းတွေပေးသွားမယ်လို့လည်း UNICEF ကပြောပါတယ်ခင်ဗျာ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300951 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ590 kHz 1509နဲ့ထုတ်လွှင့်ပေးပါရစေ
။တနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့အကြေညာပေးနေပါတယ်။ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူဒီအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်နေပုံရတဲ့လုပ်ရက်တွေအတွက်အင်မတန်စိုးရိမ်နေလို့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရရူဘတ်ကော်ဗယ်လီကဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါအစိုးရဘက်ကနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူအလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လေလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါတယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စည်းရုံးတွေအရရွာသားစုစုပေါင်း295ယောက်ဖမ်းဆီးခဲ့ပါတယ်ဗုဒ္ဓဟူးနေ့တုန်းက35ယောက်ထပ်မံလွှတ်ပေးခဲ့တဲ့အတွက်ပြန်လွှတ်ပေးသူစုစုပေါင်း209ယောက်ရှိပြီးတော့ကျန်တဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေလို့ဆိုပါတယ်မေလ၂ရက်နေ့ကတော့ဖမ်းဆီးထားချိန်ပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်။ဆစ်ဆင်းနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူရာမျိုးတွေဖြစ်ခဲ့တဲ့အတွက်ဖြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်။ AA လက်နက်ကိုင်အဖွဲ့နဲ့တပ်မတော်ကြားတိုက်ပွဲတွေမကြမ်းခဏဖြစ်ပွားပြီးဆင်းရဲတင်းမာမှုတွေတိုးလာချိန် AA အဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ဒေသခံရာနဲ့ချီကိုစစ်တပ်ကဖမ်းဆီးဆစ်ဆင်းနေတယ်လို့ရွာသားတချို့ကို AA တပ်ဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောပါတယ်။
ပြည်နိုင်ငံဟာထိုင်ဝမ်ကိုထိုးဖောက်ဝင်ရောက်ပြီးဩဇာလွှမ်းမိုးနိုင်ဖို့အတွက်အရှင်ဟုန်မြင့်လှုပ်ဆောင်လာနေတယ်လို့ထိုင်ဝမ်သမ္မတဆိုင်ယွမ်ကဒီကနေ့ပြောကြားလိုက်ပါတယ်။ဒါကြောင့်ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနတွေအနေနဲ့လည်းပြည်နိုင်ငံရဲ့လှုပ်ဆောင်မှုတွေကိုတံပြန်ကြားဖို့သူကပြောကြားပါတယ်။ပြည်နိုင်ငံဘက်ကဩဇာလွှမ်းမိုးနိုင်ဖို့အတွက်ကြိုးပမ်းမှုတွေထဲမှာထိုင်ဝမ်ရွေးကောက်ပွဲကိုကြောင်းအောင်ရောက်ဖို့ကြိုးပမ်းတာမဟုတ်မမှန်သတင်းအမှားတွေလွှင့်တာပါဝင်တယ်လို့ထိုင်ဝမ်အမျိုးသားလူမျိုးရေးအစည်းအဝေးအပြီးမှာသူမကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်ပြီးအသေးစိတ်ကိုပြောမသွားပေမဲ့ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနတွေအနေနဲ့ပြည်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတိုက်ဖြတ်မဲ့နီလန်တွေကိုရှာဖွေသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်ထိုင်ဝမ်ရေးလက်ချားမှာစီးရရန်လိုမှုတွေကိုထိုင်ဝမ်ဘက်ကတားဆီးသွားမှာဖြစ်သလိုခင်မီစစ်လက်နက်ပစ္စည်းတပ်စင်တာမကြာသေးခင်ကစတင်လိုက်တဲ့ပြည်ထောင်စုရင်ကုန်တင်ပေါ်တိဆောက်နိုင်ရဲ့အစီအစဉ်လေးအပါအဝင်ကာကွယ်ရေးစွမ်းရည်ကိုမြင့်တက်သွားမယ်လို့လည်းပြောပါတယ်။ တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်သမ္မတဆိုင်ဝမ်ဟာထိုင်ဝမ်ကိုတရားဝင်လွတ်လပ်ရေးကြီးညာနိုင်မှုအတွက်လှုံ့ဆော်လာနေတယ်လို့တန်တရားရှိနေပြီးဒါကြောင့်နိုင်ငံရေးအရာရောစီးရေးရပါဖီအားတွေပေးဖို့ပုံမှန်လေးအချိန်မြင့်လှုံ့ဆော်လာနေတာဖြစ်ပါတယ်ထိုင်ဝမ်ဘက်ကတရားဝင်လွတ်လပ်ရေးကြီးညာမှာကိုတော့တရုတ်နိုင်ငံကလုံးဝကိုမလိုလားတာဖြစ်ပါတယ်ခင်ဗျာ
အပီပီဆိုင်ရာရဲတပ်ဖွဲ့အင်တာပိုဥက္ကဋ္ဌဟောင်းမန်ဟွန်ဝေကိုအာဏာအလွဲသုံးစားလုပ်မှုအာဂရီရောစားမှုတို့နဲ့စီယုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်အများပြည်သူလုံခြုံရေးဒုဝန်ကြီးတရုတ်ကမ်းခြေဆောင်တပ်အကြီးအကဲစားတဲ့တာဝန်တွေယူခဲ့စဉ်ကမန်ဟွန်ဝေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့နိုင်ငံအရှေ့မြောက်ပိုင်းတန်ချင်းမြို့အစိုးရရှိနေရုံကဒီကနေ့ကြေညာပါတယ်ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့မန်ဟွန်ဝေရဲ့ဇနီးကတော့ဒီဆွဆွဲချက်တွေကိုပယ်ချလိုက်ပြီးတော့နိုင်ငံရေးဆောင်သူခင်မုန်းကိုထားဖန်စီထားတာလို့ပြောကြခဲ့ပါတယ်။အင်တာပိုရဲ့ဥက္ကဋ္ဌအဖြစ်သူ2016ခုနှစ်မှာရွေးကောက်ခံခဲ့ရတာပါ။အင်တာပိုရုံးချုပ်ရှိတဲ့ပြင်သစ်ကနေဒီတရုတ်နိုင်ငံကိုပြန်လာစဉ်2018စက်တင်ဘာလမှာဖန်စီခံခဲ့ရတာဖြစ်ပါတယ်။သူ့ကိုဖန်စီတဲ့အကြောင်းအင်တာပိုကိုတရုတ်အစိုးရကအသိမပေးတဲ့အတွက်မန်ဟွန်ဝေဘယ်ရောက်နေတယ်လဲဆိုတာအသိပေးဖို့တရုတ်အစိုးရကိုအင်တာပိုကတရားဝင်တောင်းဆိုခဲ့ရပါတယ်။လက်ပေးတာကိုလက်ခံတယ်ဆိုတဲ့ဆွဆွဲချက်နဲ့သူ့ကိုဖန်စီခဲ့ကြောင်းနဲ့အင်တာပိုဥက္ကဋ္ဌရာထူးကနေနှုတ်ထွက်တယ်လို့တရုတ်အစိုးရကနောက်မှကြေညာခဲ့ပါတယ်။
တောင်အာဖရိကနိုင်ငံမှာဗုဒ္ဓဦးနေကချင်းပါခဲ့တဲ့ပါလီမန်ရွေးကောက်ပွဲတွေမှာလက်ရှိအာဏာရ African National Congress ANC ပါတီကထပ်ပြီးတော့အနိုင်ရမဲ့ပုံရနေပါတယ်ဒီကနေ့တောက်ချာနေ့မဲ85 6ရာခိုင်နှုန်းရေတွက်ပြီးချိန်မှာတော့သမ္မတဆရောရမာဖိုစာဦးဆောင်တဲ့ ANC ပါတီကမဲ58ရာခိုင်နှုန်းရရှိထားပါတယ်တောင်အာဖရိကနိုင်ငံမှာအသားရောင်ခွဲခြားမှုဆုံးသက်ခဲ့တဲ့1994ခုနှစ်ကစလို့အခုပါလီမန်ရွေးကောက်ပွဲဟာ6ချိန်မြောက်ဖြစ်သလို1994ခုနှစ်ကတည်းက ANC ပါတီအနိုင်ရလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဒါကြောင့်နေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နာဆင်ရပါမယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်ကြောက်တန်းကျေးရွာမှာရခိုင်မျိုးသားနဲ့လူငယ်တွေကိုဆက်လက်ဖမ်းဆီးထားတဲ့ပေါ်စိုးရင်ကြောင်းနဲ့ထိမ့်သိမ့်ထားစဉ်စစ်တပ်ကပြစ်ခတ်မှုကြောင့်တိုက်စုံမှုတွေကိုလွတ်လပ်တဲ့စုံစမ်းမှုတွေနဲ့ဖော်ထုတ်ဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။လက်နက်ကင်ပြိပခတ်တွေအတွင်အရတားတွေကိုအကာအကွယ်ပေးဖို့လည်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကဒီကနေ့ပဲတိုက်တွန်းလိုက်တာပါ။အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမြမအစိုးရတပ်ဖွဲ့တွေနဲ့ AA ရခိုင်တပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာဒေသခံတွေဘက်က AA အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုရှိတယ်လို့တန်တရားရှိခံရသူတွေကိုလူမျိုးရေးတပ်ဖွဲ့တွေကထိန်းသိမ်းထားတာပါအစိုးရတပ်ဖွဲ့တွေကထိန်းသိမ်းထားစဉ်အပြစ်မဲ့ဒေသခံအရပ်သားတွေဥပဒေမဲ့ဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်လာတဲ့အပေါ်အထူးဆိုရင်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူပတ်ကိုဗယ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့တာပါ
We're deeply concerned about the extrajudicial executions, arbitrary and incommunicado detention, mistreatment.
အကြမ်းဖက်လို့ရတွေလုံးဆောင်နေတဲ့လက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်နွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့ဒေသခံကြီးရွာသားအများပြားကိုဥပဒေမဲ့တပ်ဖြတ်တာ။အပြင်လူတွေနဲ့တွဲဆုံခွင့်မပေးဘဲဖမ်းဆီးထားတာ၊မတရားပြုကျင့်တာ။စာတင်ကြောင်းတွေကိုစစ်တပ်အတွက်ကာလရှည်ကြာအသုံးပြုနေတာစတဲ့လို့ရတွေပေါ့ကျွန်တော်တို့အထူးစိုးရင်ပူပန်မိပါတယ်။ဒါပြင်ဒီဖြစ်ရပ်ကိုတပ်မတော်ကစုံစမ်းစစ်ဆေးမယ်လို့ကြေညာလိုက်တဲ့ပုံမှာလည်းကျွန်တော်တို့အင်မတန်စိုးရိမ်မိပါတယ်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အရင်အခွင့်အရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်ကစုံစမ်းစစ်ဆေးပြီးပြစ်မှုကျွလွန်သူတွေကိုထိရောက်စွာအပြစ်ပေးအရေးယူခဲ့ခြင်းမရှိတဲ့အတွက်အခုဒီချိန်တပ်မတော်ကသူနည်းသူဟန်နဲ့သူစုံစမ်းစစ်ဆေးမယ်ဆိုတဲ့ကြေညာချက်ကိုကုလသမဂ္ဂကဆိုရင်ကြောင်ပြောဆိုလိုက်တာဖြစ်ပါတယ
် OHHR has repeatedly observed that investigations by the Tapmadaw serve only to whitewash alleged crimes that have been committed
OHCHR ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကျောင်းကလေ့လာတွေ့ရှိချက်တွေအရအရင်ဖြစ်စဉ်တွေအတွက်တပ်မတော်ဘက်ကလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေဟာဖြစ်စဉ်ကိုဖုံးဖိဖို့တက်တက်လုံဆောင်ခဲ့တယ်ဆိုတာတွေ့ရပါတယ်။ကြောက်တန်းဖြစ်စဉ်နဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့လွတ်လပ်ပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့တောင်းဆိုနေကြတဲ့ညီလူကျွန်တော်တို့လည်းတောင်းဆိုပါတယ်။အလားတူပဲမြောက်ဦးဖြစ်စဉ်ကိုလည်းဒီအတိုင်းစုံစမ်းစစ်ဆေးတင်ပါတယ
်။အစိုးရဘက်ကနိုင်ငံတကာလူ့အခွင့်အရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပါဝင်ပတ်သက်နေသူအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုလည်းလူခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကိုဗယ်ကဒီကနေ့တိုက်တွန်းသွားပါတယ်။လက်ရှိကြောက်တမ်းမြို့နယ်ဝန်းကျင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ဆက်နွယ်ပြီးဒေသခံကျေးရွာသား40ကနေ50လောက်အထိထိန်းသိမ်းခံထားရတယ်လို့လည်းကုလသမဂ္ဂကဒီကနေ့ပြောပါတယ်။မြမတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့စီးရင်နေအရာရွာသားစုစုပေါင်း295ယောက်ဖမ်းဆီးခဲ့တာမှာဗိုလ်ထုနေက35ယောက်ကိုလွတ်ပေးခဲ့တဲ့အတွက်ပြန်လွတ်ပေးသူစုစုပေါင်း209ယောက်ရှိသွားပြီလို့ဆိုပါတယ်။ ကြံရွာသားတွေကိုတော့ဆက်လက်စစ်ဆေးနေစေလို့ဆိုပါတယ်။မေလ၂ရက်နေ့ကတော့ဖမ်းဆီးထားခြင်းပြစ်ခတ်မှုဖြစ်ပွားပြီးအရသား6ဦးသေဆုံးခဲ့ပါတယ်။စစ်ဆေးနေတဲ့အချိန်လူအင်အားနဲ့လက်နက်လူတာမျိုးတွေဖြစ်ခဲ့တဲ့အတွက်ပြစ်ခတ်ခဲ့တာလို့တပ်မတော်ဘက်ကပြောပေမဲ့ဒေသခံရွာသားတချို့ကတော့တပ်မတော်ကနေတမင်ပြစ်ခတ်တာဖြစ်တယ်လို့ပြောပါတယ်။လက်နက်ကင်ဖွဲ့နဲ့တပ်မတော်အကြတိုက်ပွဲတွေမကြာခဏဖြစ်ပွားပြီးစီးရဲတင့်မာမှုတွေတိုးလာခြင်းအဖွဲ့ကိုထောက်ခံတယ်လို့တန်တရားရှိတဲ့ရာနဲ့ချီတဲ့ဒေသခံတွေကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေသလိုရွာသားတချို့ကို AA အဖွဲ့ဝင်အဖြစ်ဖော်ထုတ်ဖမ်းဆီးအရေးယူထားတဲ့အကြောင်းတပ်မတော်ဘက်ကပြောထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အခုလိုရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့ရသေးတော်မြို့နယ်ကြောက်တန်းရွာမှာဆက်လက်ဖမ်းဆီးထားခံရသူတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့ကြောင့်နဲ့ဖမ်းဆီးထိန်သိမ်းထားစဉ်ပြစ်ခတ်မှုကြောင့်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်တွေကိုဖော်ထုတ်နိုင်ဖို့ရခိုင်အရေးအတိုင်းရခိုင်နိုင်ငံရေးအတိုင်းဝိုင်းကတိုက်တွန်းလိုက်ကြပါတယ်ပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်ပြည်နယ်လွှတ်တော်နဲ့တပ်မတော်ကပါစုံစမ်းဖော်ထုတ်ဖို့စီစဉ်နေချိန်မှာပဲအခုလိုတိုက်တွန်းလိုက်ကြတာဖြစ်ပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပါမယ်ရှင
်ဟုတ်ပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရက်သားတွေကိုတပ်မတော်ကနေဖမ်းဆီးစစ်ဆေးနေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒေသခံနိုင်ငံရေးအတိုင်းဝိုင်းကပါစိုးရိမ်နေကြတာပါထိမ့်သိမ်းခံထားရစဉ်ပြစ်ခတ်မှုကြောင့်တိုက်ဆုံမှုတွေဖြစ်ခဲ့တဲ့အပေါ်မှာလည်းအဖြစ်မှန်ကိုဖော်ထုတ်ဖို့တိုက်တွန်းနေကြပါတယ်နိုင်ငံရေးပါတီတွေနဲ့တပ်မတော်ကကိုယ်စားလှယ်တွေပူးပေါင်းဖွဲ့စည်းထားတဲ့စုံစမ်းရေးအဖွဲ့အနေနဲ့ဖြစ်ရမှန်ကိုဖော်ထုတ်နိုင်မယ်လို့မျှော်လင့်ကြောင်းရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝီကပြောပါတယ
်ဒီဧပြီလ29ဆုံးစီရနေ့ကဖြစ်ပေါ်ခဲ့တဲ့ဖြစ်စဉ်တွေနဲ့ဆက်တင်ပြီးတော့ကိုင်းစင်းလေးလာစုံစမ်းဖို့ပဲရခိုင်ပြည်နယ်သို့တော်မှာဖွဲ့စည်းထားတဲ့လုံခြုံရေးစီမံခန့်ခွဲရေးတရားဥပဒေစိုးမိုးရေးအဖွဲ့ကတော့မေလ၈ရက်နေ့ကဖွဲ့စည်းထားတာတွေ့ပါတယ်အဲ့ဒီမှာခေါင်းဆောင်အဖြစ်ဒီခိုင်ချိုးပိုးပါတီမှာဥဆောင်စုံမျိုးကိုခေါင်းဆောင်တင်ထားပါတယ်အဲ့တော့အဲ့ဒီမှာပါတဲ့ကိုယ်စားလှယ်တွေကတော့ ANP ပါတီရခိုင်မျိုးသားပါတီရဲ့နောက်တစ်ခါ NLD ရခိုင်ဒီမိုကရေစီခွေးချုပ်ပါတီရဲ့နောက်တစ်ခါတဲမတော်သားလက်တော်ကိုယ်စားလှယ်တွေလက်ပါပါတယ်အဲ့တဲ့ကြောင့်ဒီလိုပေါ့နော်ခေါင်းဆောင်ဖိစီထားတဲ့ပေါ့နော်တော်တော်ကိုယ်စားလှယ်တွေနဲ့အခုလိုစုံစမ်းဆစ်ဆေးရေးတော့တာဟာအပြစ်မှန်တစ်ခုကိုပေါ်ထုတ်နိုင်နေလို့လည်းယုံကြည်ပါတယ
်ရခိုင်ပြည်နယ်လွတ်တော်မှာတော့ရသေးတော်မျိုးနဲ့ကြောက်တန်းရွာအရေးနဲ့ပတ်သက်ပြီးအရေးကြီးအဆိုတင်သွင်းခဲ့သူရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကတော့ဖမ်းဆီးထိန်းသိမ်းခံထားရသူတွေကိုဥပဒေရဲ့အကာအကွယ်ရဖို့အရေးကြီးတယ်လို့ပြောပါတယ
်ကျွန်တော်တို့တကယ်သာဒီဦးရဲ့အခွင့်အရေးနဲ့အတူဟိုကျွန်တော်တို့ရာသီရခိုင်တဲ့အခြေအနေဆိုရင်လည်းအခြေအနေအချုပ်တော့ဆိုရင်အချုပ်တော့ပေါ့အဲ့ဒီအချုပ်တော့တွေရဲ့အခွင့်အရေးပေါ်မှာပဲစစ်စစ်သိနေတာပေါ့နော်နောက်တစ်ချက်ကမသေးခါတဲ့လူကိုစစ်စစ်တဲ့အခါကတော့အဲ့ဒီလူကအပြစ်သားလည်းမဟုတ်သေးဘူးပေါ့နော
်
အပြစ်ခါပေါ်ရှိတဲ့လူတွေရောဖြစ်တဲ့အတွက်ကြောင့်အဲ့ဒီလူတွေပေါ်မှာရဲစဝါးသားတူလူမဆက်ဆံပေးနေပေါ့ဟိုပေါ့ဒါတတဆစ်ဆစ်နေတာပေါ့အခုလေသူတို့ကတော့ရိုက်တာပုတ်တာတော့မရှိပါဘူးကျွန်တော်တို့ကမင်းမင်းကြည့်တာပေါ့နော်
ရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့အစိုးရတပ်တို့စစ်ဖြစ်နေတဲ့အချိန်ဒေသခံရခိုင်ပြည်သူတွေကိုရခိုင်တပ်နဲ့ဆက်ဆက်တဲ့ဆိုပြီးဆွဆွဲဖမ်းဆီးနေမှုတွေဟာဒေသခံတွေအထူးသဖြင့်လူငယ်တွေကြားမလိုလားအပ်တဲ့နာကျင်မှုတွေပိုဖြစ်လာနိုင်တဲ့အတွက်တပ်ဆိုင်နဲ့အာဏာပိုင်တွေဘက်ကစင်ကျင်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆောဝေကတတိပေးပါတယ
်အားလုံးသောရခိုင်တိုင်းရင်းသားလူငယ်တွေဟာအေးအေးလို့လေသမလို့မရဘူးအဲ့တကြောင့်ဒီလူငယ်တွေအဲ့ဆိုးရင်အဖြစ်လို့လဲဆိုတော့ဒီဖြစ်စင်မှာပေါ့နော်တေတော်တဲ့ဖြစ်စင်ချင်းမှာလည်းလူငယ်တွေပဲဖြစ်ပါတယ်30ပတ်ဝန်းကျင်လေးတွေရ6ယောက်စလုံးက30ပတ်ဝန်းကျင်လေးဖြစ်တော့တယ်နောက်တစ်ခါဟိုနေရလဲဒီ4ယောက်ကိုဖမ်းပြီးတော့အေးအေးနဲ့ပတ်သက်တယ်ဆိုပြီးတော့စစ်တွေရေးစခန်းကိုပို့တာတွေလည်းလူငယ်တွေပဲဖြစ်ပါတယ်အဲ့တော့ရခိုင်ပြည်ကလူငယ်လေးတွေကဒီမျိုးရှိစိတ်တွေကပို့ပြီးတော့ပြင်းထန်ပြီးတော့ဒီလိုလုံးလာလေလေမျိုးရှိစိတ်တွေပြင်းထန်ပြီးတော့သူတို့ကဒီဟိုပါသူတို့ရဲ့စိတ်ခံစားချက်တွေများလာကြတယ်အဲ့တဲ့ကြောင့်ဒါကကောင်းတဲ့လက္ခဏာမဟုတ်ပါဘူးဘာလဲဆိုတော့သူတို့တွေကတော့ဒီကျမတို့ကလူမျိုးအချင်းချင်းကိုလည်းအမုန်းပေါ်စီတယ်နောက်တစ်ခါတက်မတော်ကိုလည်းပို့ပြီးတော့သူတို့အဖင်လွေအမုန်းပေါ်မှုတွေဖြစ်တာကတော့မကောင်းဘူးအဲ့တဲ့ကြောင့်ဒီလူမျိုးလေးတွေကိုတော့ပေါ့နော်ဒါပဲဖြစ်ဖြစ်ဟိုပါပေါ့နော်ဒီတကေဒီပြင်းမှုတွေနဲ့မသက်ဆိုင်ဘူးဆိုရင်သူတို့ကိုအမြန်ဆုံးဆွတ်ပေးဆင်းပါတယ်
အခုချိန်ထိကြောက်တမ်းမျိုးပြစ်ခတ်မှုတွေအတွင်းမြမတမတော်ကာဝဲဦးစည်းချုပ်ရုံးရဲ့စီးရင်တွေအရာကတော့အဖမ်းခံထားရသူက185ယောက်ရှိပြီးတော့ပြီးခဲ့တဲ့ဗိုလ်တပူနေက35ယောက်ထပ်ပြီးတော့လွှတ်ပေးခဲ့တဲ့အတွက်စုစုပေါင်း209ယောက်လွှတ်ပေးခဲ့ပြီးကြံတဲ့ရွာသားတွေကိုတော့ဆက်လက်စစ်ဆေးနေဆဲဖြစ်ပါတယ် ဒီလိုမျိုးအရသားတွေကိုစစ်ဆေးတဲ့အချိန်မေလာနှစ်ရက်နေကပြစ်ခတ်မှုဖြစ်ပွားပြီးအရသားချက်ဦးတေဆုံးခဲ့ပါတယ်စစ်ဆေးနေတဲ့အချိန်မှာလူအင်အားနဲ့လက်နက်လူတာမျိုးဖြစ်ခဲ့တဲ့အတွက်ပြစ်ခတ်တာလို့တပ်မတော်ဘက်ကပြောပေမဲ့လူဒေသခံယွာသားတချို့ကတော့ဒီပြောဆိုချက်တွေဟာမမှန်ကန်ဘူးဆိုပြီးပြောဆိုထားကြပါတယ်ရှင်မဆုမောင်ကြပြသွားတာပါရှင်
ဆိုရတဲ့နယ်ရခိုင်လက်နက်ကန်အေအေဖွဲ့လို့ကြာစီရေးတင်မှမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနေ့ပိုင်းကဘုံပောက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံခွဲတိုက်ခိုက်သူအေအေတပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့တဲ့အကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာလဲကြောက်တော်နယ်ပုံနှံကျွန်းမြို့နယ်အစပ်မှာ တမရစစ်ကြောင်ဘုံခွဲတိုက်ခိုက်ခံရပေမဲ့ထိခိုက်မှုမရှိဘူးလို့တမရတာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်ဆောင်ရမ်းထားတဲ့ VOE
မြန်မာပိုင်းသတင်းတောက်9ကိုအင်းသတင်းပေးပို့ထားပါတယ်ရှင်ရခိုင်ပြည်နယ်ကြောက်တော်မြို့ဆောင်ဖက်6ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရအပေါင်းရွာကျမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တမရတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်ကြောက်တော်နာလီမှာပဲဒီကောင်ကိုအစ်ဒီကာနာမောင်မောင်ဟိုဘက်ကအစ်ဒီကာနာအပေါ်မှာပေါ့အဲ့မှာတော့မိုင်းပေါင်းပေါက်ကွဲမှုတ ဒီကနေ့ဒီရောက်တော့အသေးဖန်းစီရမိရတော့ရှိတယ်လက်ပြုံတလုံးနဲ့ကြောက်တော်မြုပ်ဝင်မီတာ3000กว่ามาအဝေးထိန်ရမှုမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခတ်ခဲ့တဲ့အေးအေးဖွဲ့ဝင်တို့ကိုဆိုင်ငယ်တစီလက်ပြုံတလုံးဖုံးနှလုံးမိုင်းထောင်ရမှာသုံးပြတဲ့ဆက်ဆက်ပစ္စည်းတွေနဲ့အတူအသေးပြက်ခတ်ဖန်းစီရမိခဲ့တယ်လို့ဒီကနေ့မှတမတော်ဘက်ကတရင်ထုတ်ပြန်ထားပါတယ်
ရခိုင်တမတော်ဘက်ကလို့ယူဆရတဲ့ဘုံခွဲသူတွေကိုအသေးဖန်ဆီးရမိတယ်လို့တမတော်ကပြောပေမဲ့ဒေသခံတွေကတော့သေဆုံးသူဟာဖျားပေါင်းကြီးရွာသားမော်တော်ဆိုင်ငယ်တက္ကစီလိုင်းဆွဲနေသူတူလို့ဆိုပါတယ်ဘုံပောက်ကွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတို့သေဆုံးပြီးနောက်သူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ်ဘောင်းရွာကစိတ်စားနေတဲ့တက္ကစီတူတွေကိုမောင်မောင်ဝဲနောက်ကြ
ที่เราตองเบาหวากระเด็นเนี่ยกูกระโดดไปดูแล้วพุ่งมาเจี๊ยบที่ไหนวิโรจน์เจ้าชื่อยังยังนี่ผมว่าตั้งแต่ว่าที่จ้าเพราะฉะนั้นวิโรจน์เอ้ยเราหมูพ่ออยู่ในอุเซนขนาดที่ยังทันช่วยไปเลยตองเจ้าดูแล้วหมูไม่เท่าลูกที่เราที่ที่ไรดูที่เราที่เราจ้าที่เราพูดอะไร
จะเอาเบาอยู่มาเลยแต่ช่วยเองก็ที่จ้าอะไรจุดนี้ก็ชีเลยยาตาลิที่เขาเชื่อยาดีอ่ะแล้วดูมันเองยังไงงานไหนมาปุ่นจุ่มอยู่ในสระเทวันเนี่ยมอยู่นี่ก็ยูชันกูเชื่อกูได้ยาทาร์ลมาตั้งแต่เราเสียจังปงคุยตั้งแต่ขยันเดี๋ยวปุ่นจุ่มอยู่ในเมื่อสันดานี่ก็มีรัฐทุกข์กูเสียเลยโอเคมองแล้วก็เปลี่ยวไปเลย
แต่เมื่อการกับเชฟพ่อเนี่ยดีนะที่ยังทำไม่ยังทำไม่ได้เราจะไม่ดีแล้วยูชังกูเป็นกลางเลยที่น่าตัวเราไม่มาไม่คุยละแต่ดูไม่ดีนะไม่ได้ตัวอาทิตย์เดียวมาตัวไหนอาทิตย์เดียวอาจารย์ทุกตั้งแต่เราเสียจังลูกจันทร์เนี่ยไอ้พ่อเนี่ยไต่ไปช่วยพ่อเนี่ยยูชังเสพไปตั้งนานไปกูไอ้อาชีพเดิมบุญไรเนี่ยไอ้พ่อกันเนี่ยปงคุยสักใครจะเป็นอะไรรู้เลยตัวก็สูบอะไร
ตำรวจเรียกมาจังใจยี่ตัวเองมูปุ่มจะส่งมินทงอะไรปุ่มจะมีเนื้อสัตว์เทวอยู่อันนี้มาตำรวจเสียใจไม่ค่อยตั้งใจขยันอะไรเจ้าตีผิวแค่เดียวสิ่งใดมูไม่ใช่บุลูเปลี่ยวว่าเลยยี่วันนับบาลามีใครนั่งมาเสียจ้ะไอ้มาเนี่ยจะรู้ไม่ใช่ตั้งใจอยู่ตะคุ้งชีเลยยี่ปุ่นมาเว้ยไอ้เจ้าจ้าสิว่าจะรู้ทำมาตะก้าจ้าไม่ต้องมีเจ้าจ้าเลยใจใจยามรู้ไม่ใช่มันนี่กันเนี่ยถึงนี่เจ้าตัวเนี่ยปุ่มจะมีเนี่ยด้ว
Bomba Gwebi, Tamro Pega, Lenna Jidin at Pika Mujao, Tewon and Moya Gari, Yogani, Tepi, Tenshang Yarelu, Tirakan Duga, Piovare, Pigger Yapandu Dungale, Chapto Mune, Watan, Sushan Sakani, Yuararu, Mani Mivi, Tikatanya Yashi Kedalu, Yau Munega, Yuararu Ale, Mani Mi Tison Kevare, Timandiha, Perfuga Town Hare Suramatia Dibabu, Atosa Gugune, Janawai Lagani, Dignity, Epogani, Mind Town Kera, Jin Sachin Chibido, Mind Lisa Chalungu, Tamro Sijanguka, Porto Pakwe, Casina and Kedalu, Tamro Pega Tren Tokyan Tavare. Tamrona Yakalanaka, Iperu, Tinisamba, Lilada, Sietema Mukaladre, Yoda Se Ujo, Mimu Manjao, Tesun Kedalu, Cha Ujo, Tikaitanya Yashi Kedalule, Setan Kau Yutare, Yakai Lumu Posi, Tawan Kaniga, Piovarekmia.
Nanko in Piopia Tarabashi, Yakan Jinevaka, Siebri Pacarigo, Timabe, Yanabiazi, Aku, Yamananga, Dringa, Chin Town to Chumasu, Pumu Pikere, Jangrigo, Lepe Jamari. သမရရဲ့လွန်ငင်းချမ်းသာခွင့်တုံးချိန်ထုတ်ပြန်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့ကထောင်တော်များများမှစုပူမှုတွေတစ်ချိန်တည်းတစ်ပြိုင်တည်းမှဖြစ်ခဲ့ပြီးအကျဉ်းသားတွေရဲ့တောင်းဆိုချက်တွေကလည်းတူညီနေတာကြောင့်ဒီစုပူမှုတွေမှာချိတ်ဆက်လှုပ်ဆောင်တာတွေနဲ့တွေ့ထုတ်လှုံ့ဆော်မှုတွေရှိတဲ့တယ်လို့ယူဆရတဲ့အကြောင်းသမရယုံကသတင်းထုတ်ပြန်ထားပါတယ်။တုံးရဲ့အတွင်မှာအကျဉ်းထ
နိုင်ငံတော်သမ္မတကတတိယကျင်းလူငင်းချက်နာကွင်းပေးပြီးနောက်ရမှာပဲအချင်းတော်စုဘူးမှုတွေဟာတနည်းရဲတစ်ချိန်ထဲမှာပဲဖြစ်ပေါ်ခဲ့ပါတယ်။၃ရက်အတွင်းအချင်းတော်ရှိတော်စုဘူးကပြီးမင်းညာပိုင်းကကတအချင်းတော်စုဘူးမှုဖြစ်ခဲ့ပါတယ်။
ကတအချင်းတော်စုဘူးရနဲ့ပတ်သက်လို့စကားနဲ့ဒေတာကြီးလွတ်တော်မဲ့ဦးညီညီထွန်းကမနေ့ကညနေပိုင်း6:20လောက်မှာပေါ့ဗျာ။ထောင်နဲ့ဆူတာပေါ့နော်။ဆယ်မိနစ်လောက်ကြာတယ်ဗျ။မင်းညနေကနေစပြီးတော့တောင်းဆိုတယ်ဗျ။အချိန်ဆယ်မိနစ်လောက်ကတော့ကြာတာပေါ့နော်။ဒါဆိုတော့မင်းညနေကညိန်သွားတယ်။ဒီနေ့မင်းနဲ့ကြာတော့ဒီညနေအုပ်ချုပ်မှုတွေခဲအုပ်ချုပ်မှုတွေနဲ့အဲတစ်ဆင်ခဏနေနဲ့သ
ပါပဲမဆုံးတော့မှာအေးချမ်းချမ်းနဲ့တော့အခုအချင်းပြေးသွားပါတယ်ဗျညကျင်းအဖန်တဝဲတာယာဝတီကလေးမော်လိုက်ပတ်သိမ်ရွှေဘူးကတာအချင်းထောင်တွေကအချင်းသားတွေဟာတတိယကျင်းလူငင်းချင်းနာခွေမှာမပါဝင်တဲ့အတွက်အချင်းသားဒန်းကိုခွင့်ရရှိရေးအစိုးရအဖွဲ့လူခွင့်ရေးကော်မရှင်သတင်းမီဒီယာတွေနဲ့တွေ့ဆုံမှုတောင်းဆိုကြတာဖြစ်ပါတယ် ရှိဘူးကျင်းထောင်မှာတော့စုဘူးတာကြောင့်အာနာပါနီဘက်ကပြစ်ခတ်ပြုတ်ခွင့်ခဲ့လို့အကျဉ်းသားလေးဦးတည်ဆုံပြီးအကျဉ်းသားချုပ်တန်ရရှိခဲ့ပါတယ်နိုင်ငံတော်သမ္မတရုံးကတော့အခုထောင်စုဘူးမှုတွေမှာတွေ့ထုတ်လုံဆောင်မှုတွေနဲ့ချိန်ဆက်ဆောင်ရတာရှိနေတယ်လို့ယူဆကြောင်းနဲ့ဒီအတွက်စုံစမ်းစစ်ဆေးမယ်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်နံပါတ်3ထောင်မှုကြီးအငြင်းစားဖြစ်
ဒီအရတ်တက်တဲ့ဟိုပြေတော့လှုပ်ဆော်တာဆိုတော့လမ်းကြောင်းကြီးကိုလိုက်သွားရင်တော့ဖြည့်ရှင်းမှုပိုင်းမှာလွဲသွားလိမ့်မယ်လို့ထင်တယ်အဲ့တော့ပြန်ချုပ်ပြီးတော့သုံးသပ်ပြီးပြောပါဆိုရင်တော့ကျွန်တော်တို့အတွေ့အကြုံနဲ့ကျွန်တော်တို့ရဲ့ဟိုအခုလက်တော်ဖြစ်စဉ်ဒီပေါ်မှာသုံးသပ်ကြည့်ရင်ဒါပြေတော့လှုပ်ဆော်လို့ဒီလိုဖြစ်တယ်ဆိုတာဒီတွေးဆရတဲ့တက်တာဖြစ်ပြီးဖြစ်နို ဒီမှုပြင်မှာလိုက်လင့်ခဲ့တဲ့အကျဉ်းသားသုံးနဲ့အကျဉ်းအောင်မှာတားမြစ်ပိတ်ပင်ထားတဲ့ပစ္စည်းတွင်းနဲ့အကျဉ်းအောင်ဝန်ထမ်းတူကိုအကျဉ်းအောင်အုပ်ဝေးပုံမှန်50နှစ်နဲ့ရေယူဆောင်ရထားပါတယ်အကျဉ်းအောင်အုပ်ဝေးပုံမှန်50နှစ်ဟာပြည်မှုထင်ရှားရင်ထောင်နဲ့အများဆုံး6လနဲ့ငွေနဲ့293နဲ့ပုံမှန်ဖြစ်ပါတယ်ဒီကနေ့ကတည်းကအကျဉ်းအောင်စုပမှု
နောက်ထပ်စုပမှုတွေထပ်မဖြစ်ဖို့အတွက်ကတော့ထောင်တော်တော်များများမှာလုံခြုံရေးဆက်လက်တင်းကြပ်ထားစေဖြစ်ပါတယ်မြန်မာနိုင်ငံမှာအကျဉ်းအောင်နဲ့လုံခြုံရေးကောင်မှုကိစ္စတုံးဝင်ရှိပြီးအကျဉ်းအောင်ကိုတောင်းညော့ရှိပြီးအကျဉ်းအောင်အုပ်ဝေးပုံမှန်50နှစ်နဲ့ရေယူဆောင်ရထားပါတယ်
ဒါပေမဲ့အခုလိုစုပမှုတွေဖြစ်ပေါ်တာဟာအကျဉ်းသားရွေးချယ်ပြန်လွှတ်ရမှာပွင့်လင်းမြင်တာမှုမရှိတာကြောင့်လို့ဝေဖန်တာရှိတယ်လို့အကျဉ်းသားစီစီကော်မတီဖွဲ့ဖို့တောင်းဆိုကြတယ်လည်းရှိပါတယ်ခင်ဗျာ
ကိုထိုင်အောင်ခန့်ပြောပြသွားတာပါရှင်။ကျမတို့ဗီဒီယိုတွေကနေထုတ်လွှင့်ပေးနေတဲ့စီးစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပို့လို့ရတယ်။နားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA American တန်မြန်မာပိုင်းစီးစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်55965ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းစာရေးသားနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငားချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ9:00နာရီအထိတိုင်းဒိုမီတာ32လေးဆယ်80ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါငားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8:00နာရီကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို89 19နဲ့25မီတာတွေမှာထုတ်လွ
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြည့်ထုတ်လည်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2532 51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍနဲ့အတူသူတဆုံးလင်းအမေရိကန်တခွင်အစည်းအဝေးမှာအမေရိကန်ပြည်ထောင်စုမှမတန်ဆွမ်းသူတွေကိုအစိုးရကဘလို့ထောက်ပံ့မှုတွေပေးနေသလဲဆိုတာကိုအခုလိုနားဆင်ရမှာပ
ါကျွန်တော်တို့နိုင်ငံသားပြစ်ပြီးပြီဆိုလို့ရှိရင်ပြည်ရှင်လက်သာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ကြေးငွေတွေကလည်းတိုးမြင့်လာပဲတစ်ဆက်တည်းမှာပဲကျွန်တော်တို့ကဝင်ငွေနည်းတယ်လူတွေအတွက်ကိုဒီအိမ်ယာစီမံကိန်း
အမေရိကန်ကိုဒုက္ခသည်ဖြစ်နေရောက်ရှိလာသူကိုမိုးကျော်ကပြောပြတာကိုနှာစင်နိုင်ကြပါလိမ့်ရှင်။နောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းနှာစင်ရမှာပါ။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။မေလ၁၂ရက်နေ့ဟာမိခင်များနေ့ဖြစ်ပါတယ်။တင်ချာဘာသာမှာပါရဂူဘွဲ့ရခဲ့တဲ့မိခင်ကိုအားကျဆန်ထားခဲ့တာကြောင့်တင်ချာဘာသာကိုစီးပုခဲ့သူမြမအမျိုးသမီးမတ်မီမီအောင်ဟာအခုဆိုရင်NASA ခေါ်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာနကွယ်မှလက်ထောက်မန်နေဂျာဖြစ်နေပါပြီ။သူဟာ JPL ရဲ့ထူးချွန်တဲ့အမျိုးသမီးစီးရင်မှလည်းပါဝင်သူဖြစ်ပါတယ်။သူဟာ Mars 2020 Rover Mission ခေါ်အင်္ဂါဂျိုဘော်မှစူးစမ်းလေ့လာဖို့နောက်နှစ်မှလွှတ်တင်မဲ့ဂျိုဘော်သွားယာဉ်နဲ့တူမောင်းသူမဲ့ကင်းတောက် Drone ရဟတ်ယာဉ်တစ်မျိုးဖြစ်တဲ့ Mars Scouting Helicopter စီမံကိန်းကိုဦးဆောင်နေသူလည်းဖြစ်ပါတယ်။မိခင်ကိုစံထားပြီးဂျိုဘန်ခဲ့တဲ့မတ်မီမီအောင်ရဲ့ NASA မှဆွမ်းဆောင်မှုတွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှဒေါ်လာလာတန်ကတင်ပြထားပါတယ်ရှင
်။'Cause it only serves to make me more determined to achieve my final goal.
My mother, you know, got her PhD in math, and in fact, my mother is the first woman in Myanmar to get a PhD in mathematics. And
ကျမအမေကတင်ချမှာပါရဂူဘွဲ့ရခဲ့ပါတယ်။တကယ်တော့ကျမအမေဟာတင်ချပါရဂူဘွဲ့ရတဲ့မြန်မာနိုင်ငံကပထမဆုံးအမျိုးသမီးဖြစ်ပါတယ်။သူခေတုံးကမြန်မာနိုင်ငံကိုပြန်သွားပြီးတက္ကသိုလ်မှာစာတင်ကြားပို့ချတဲ့အခါအမေရိကန်ပြည်ထောင်စုကတင်ချဘာသာနဲ့ပါရဂူဘွဲ့ရလာတဲ့တဦးတည်းသောအမျိုးသမီးဖြစ်ခဲ့ပါတယ်။ဒါကြောင့်ကျမဘဝမှာအတူယူအားကျစရာပုံကိုယ်တွေနဲ့အမျိုးသမီးတွေထဲမှာကျမအမေဟာကျမအတွက်အဦးဆုံးအားကျရတဲ့ပုံကိုယ်ဖြစ်ပါတယ်။ကျမအမေရဲ့တင်ချကိုညနိုးတံပိုးထားမှုကိုကျမအမွေဆက်ခံလိုက်တာပါ။
အဲ့ဒါကတော့ NASA ကအမေရိကန်အာကာသစူးစမ်းလေ့လာရေးဌာနရဲ့ Caltech ကို California ဆက်မှုတက္ကသိုလ်မှာ JPL လို့တူကောက်ခေါ်တဲ့ Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွှတ်တင်မှုအစီအစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ကသူ့မိခင်တင်ချာပါရဂူဘွဲ့ရတက္ကသိုလ်ဆရာမတဦးရဲ့ကျေးဇူးကြောင့်ပြီးဖြစ်သူလဲတင်ချာဝါသနာပါပြီးအခုလို NASA အမေရိကန်အာကာသလေ့လာရေးဌာနမှာတာဝန်ထမ်းဆောင်မှုကြိုးပမ်းတက်လှမ်းနိုင်ခဲ့တာဖြစ်တယ်လို့ပြောပြခဲ့တာပါမိခင်လိုပဲတင်ချာကိုမြန်နိုးတဲ့အတိုင်းတင်ချာနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုလည်းသူစီးပူးခဲ့တယ်လို့မမီမီအောင်ကပြောပါတယ
် Finally I took some classes in signal processing communications
and ဒါကြောင့်ကျမကဆက်သွယ်ရေးအချက်ပြဆိုင်ရာဘာသာရပ်တွေကိုသင်ယူခဲ့ပါတယ်အာကာသစူးစမ်းမှုနဲ့ပတ်သက်တဲ့ဘာသာရပ်တွေကိုယူခဲ့ပါတယ်။ခြားမှာကျမကအားလုံးကိုသိနှစ်သက်ပါတယ်။ကျမရဲ့မဟာသိပ္ပံဘွဲကဆက်သွယ်ရေးအချက်ပြအထူးပြုလေ့လာတဲ့ဘာသာရပ်ဖြစ်ပါတယ်
။ဘွဲရပြီးအာကာသနဲ့ပတ်သက်လို့အလုတ်ကိုင်းရှာဖွေရမှာလေ JBL နဲ့အင်တာဗျူးရနိုင်မှုအတွေ့အစွမ်းကုန်ကြိုးပမ်းခဲ့တယ်လို့လေသူကအခုလိုရှင်းပြခဲ့ပါတယ
်။ Time came closer for me to interview with different places.JPL was one of the places that came to campus.
ဒီကိစ္စအတွက် interview ဝင်ဖို့ပြင်ဆင်ရတဲ့အချိန်ရောက်လာပါတယ်။အဲ့ဒီတည်းမှာ JPL လည်းပါဝင်ပါတယ်။ကျမလည်းဒီအတွက်ကျောင်းသားဘဝမှာကျမကြိုးပမ်းခဲ့တဲ့ထူးချွန်မှုမှန်သမျှကိုပြသနိုင်ဖို့ပြင်ဆင်ခဲ့ပါတယ်။နောက်ဆုံး JPL နဲ့ interview ရခဲ့ပါတယ်
။မမီမီအောင်ဟာ JPL ဌာနမှာ ထူးချွန်တဲ့မြို့သမီးဆယ်လေးဦးနဲ့တူဦးအပါဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ဝက်ဘ်ဆိုက်မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါတယ်။ဂျီဘီအယ်ဌာနမှာမြို့သမီးထူးချွန်သူဆယ်လေးဦးလို့ရှိရမှာအာရှနိုင်ငံကမြန်မာမြို့သမီးမမေမီအောင်အပါဝင်ဗီယက်နမ်ကလှေစီးပြေးဒုက္ခတွေဖြစ်အမေရိကန်ကိုရောက်ခဲ့သူမလယ်နီချောင်းခမာနီလက်ချောင်းဖခင်ဖြစ်သူဆုံးရှုံးခဲ့သူကမ္ဘ Tangiaga, the CB Dukade P. Yavshilade, Hedi Haman Sashide, Shidam Ashaga, CB Dukha, Deduide, Bawina Driabari. Mamma mute me, Mammy me, Angaro, American Akata, Susan Lilae Tana, Nasama, JBLA, Autonomous Systems, Sanama, Letau, Nunjayi, Mudule Pibari. Dolose Duha, Mars Ingajugo, Susan Lilayama, Donine, Mars Helicopter, Siman Gema, Manager to Ule Pibari. Duga, American Pidon Suma, Mupage B, Miva Rigaro, Tincha Pinyashine, Sansa Sanya, Daru Pinyashin, we pick everybody. သူတဲ့နှစ်ခွဲရွယ်မှာ1996ခုနှစ်ဖြစ်တဲ့စစ်အာဏာသိမ်းပြီးရှစ်နှစ်အကြာမှာမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုးစစ်မြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရေးခေါင်းပါကလူခွင့်ရေးချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်ဒါကြောင့်မို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ်
Life in Burma
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာချပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျမ်းပြင်ကတာမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနေပါ။ကျမတို့စီမှာတီဗီမရှိပါဘူး။ရေဒီယိုဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမှ
ကိုနားထောင်ကျင်တာတွေကိုနားထောင်ခဲ့ရပါတယ်။အကျတဲတွေကြကသူအသက်16နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတန်းကိုပို့နိုင်ခဲ့ပြီးမမမီအောင်ဟာစာကျူးစာခဲ့တဲ့အတွက်ကြောင့်လည်းမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအယ်လီနွိုင်းတက္ကသိုလ်မှာ 1986ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံဘွဲ့ကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုပေါ်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယင်တွေမှာမောင်းသူမဲ့ဒရုန်းယင်အမျိုးအစားကိုတပါးပြီးပို့ဆောင်ဖို့နာဆာကပြင်နေတဲ့အဖွဲ့မှာသူကဦးဆောင်နေတာဖြစ်ပါတယ်။သူတို့ဖွဲ့အနေနဲ့2020မှာအင်္ဂါဂျိုကိုလွတ်တင်မဲ့ရိုဗာကတ်ဆက်ရုပ်ယင်နဲ့အတူ MS-8 လို့ခေါ်တဲ့မတ်စကောက်တင်းဟယ်လီကော်ပတာမောင်းသူမဲ့ဒရုန်းယင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို 2015 ခုနှစ်ကကောက်တိတ်တက္ကသိုလ်ကကြီးမှုတဲ့ရှင်လင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ်။
It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get higher
resolution images.
မောင်းသူမဲ့ဒရုန်းရဟတ်ယင်ကကြိုပြန့်တန်းပြီးပို့ပေးတဲ့ပုံတွေကိုရိုဗာမှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။အင်္ဂါဂျိုပေါ်မှာလွန်ခဲ့တဲ့9နှစ်ကစူဇန်လေးလာဖို့ဆက်ရုပ်ယင်တွေကိုနာဆာကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြော Chowney, NASA Tipan Pinyashin, Doctor Badira Tinga, View Ego Shimpia, Kevari.
Longere, Nani Lauka, Ingazo Bobo, Curiosity Lucore, Casa Yokle, the Kuru, Tin Libida, Almenzoa, Arikoma, Lolo Nangevare. Lolo says,
ซาบิโรเล่นไปแล้วมามองเกมมาเรียนมาเปลี่ยนไปเก่งเท่าเดิมเรียนเรียนตะคุกลุ่นไล่ลุ่นสิลุ่นสิปูเก้าเมย์ตัวเรื่องซีซันสี่เก็บไปเลยแล้วท่านกูอ่ะคุณจะเล่าเจ้ากันนาซาในโปรดิเก่งเท่าเรียนเรียนเดียวเปลี่ยนโบ้ตัวซีซันย้อนดีไซน์ย้อนมีมือลูกเขยเลยดังนั้นมาลุ่นพิเศษแล้วนัทท่านจะเองก้าจูเสียอยู่ยิงเลยป่ะเนาะมาส 2020 rover mission ลุ่นนั้นไม่ปีท่าเลยเอาปีเดียวมาเก็บไปเลยไอ้ปีเดียวเนี่ยข้าจะรออ่ะกูบาลูทาเลยสรอนนาซาในโปร MHS Mars Scouting Helicopter MSH Surahau, Trevi Temple, Trev, the NASA Jet Propulsion Laboratory Surahau, Agata Taipantana, Kweani, Suza Nibare. Mars Helicopter, Panatere Bu, Yelaube, Sibiro, Napang Laupe Lide, Tanego, Domine Laupe, Piantanjin Side, Tanego, Mainweta, Kri Laupe Yaune, the Helicopter Lego, through a good design of Peter, Saint Peter Sanira, Aumi Nibari. The helicopter will not have the same much. Mars 2020 robot gas air cleaner, take back the lady of Pobiro, Mimian Sandan Dine on Queen Lida Pipare.
In Ajuboma Lila, won't sound the same. NASA gas could be made. Rover robot say you mission it to Mammy Me on Usaune MSH called Mars Helicopter Project, Mars Scouting Helicopter, so they mount the made drawing go to Sailor Time Ala Lale, she did Twejangle. ကောင်းကင်တမှုကျေကိုဆိုလေမလို့စဒံရမြည်ဒီဆိုတဲ့သူယုစကားဟာမြမမြို့သမီးတူရဲ့အကာသအောင်မြင်မှုကိုဖော်ကျူရရောက်ပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့မြို့သမီးများကန္တာကိုနေကုန်းချုပ်အပ်ပါလေရှင်
Toladan season Tolan Binida, Mutami Ganago, Nazin Gaya Bida now. A Kutu does only American to Quincy single let Tolan Biva Mache. A Kutuba Maro, Matan Swan Duri Dre, American Suya, Lumu Pulong, Yetau Pandre Chow, New York Pine, Elvani Yoga, Kumujo, Goa, Anga, Sato Minian, Timja Tavarishan.
Komojoga, America go, da matanswan, duka de tia onine, sayo get chimapoli, a soya ga, balu topan billis row, yinzon sapi of the Yapiola.
American Nanganego, winare duka de manamia go, or abono, yodane de Venetevo, drua, Tawini, the solution, Fustanu, now Jama, the so in Mericato, through topan billis.
ဒါပေမဲ့ကျွန်တော်အနေနဲ့ကြတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတစ်လုံးကပြဲပေါ့ဗျာတစ်လုံးကလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစီးရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်စင်ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလည်းဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ်ဆိုတော့ကမိုးကျော်က
လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်သို့တော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်သူတို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကျရင်ပြင်ဆင်လာတာကို तू က900အထိတိုးမြှင့်ပေးတယ
်ဟုတ်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်တည်ထောင်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လားကတက်တောင်းစီမံပေးထားတာမျိုးကြီးလည်းရှိရလို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါဦး
ကျွန်တော်တို့နိုင်ငံသားဖြစ်ပြီးဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပြည်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ခြင်းငွေတွေကလည်းတိုးမြင့်လာတယ်တက်ဆက်ထဲမှာပဲကျွန်တော်တို့ကဒီဟိုဘဝင်းဝင်းနေတယ်ဂျူရီအတွက်ကိုဒီအိမ်ယာစီမံကိန်းကြီးရှိတယ်အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလဲအဲ့ဒီအိမ်ယာစီမံကိန်းကြီးမှာပဲကျွန်တော်နေနေတာဆိုတော့ဟိုလာတာကိုကျွန်တော်တို့ကချိုးချိုးတာတာနဲ့ရတယ်ပြောရလို့ရှိရင်ဒီအိမ်လာကရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေးချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လဲတီးကြထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလေ
ဟိုသူလူတယောက်ရဲ့အင်ဟိုသာဟိုဒီဝင်ဝေပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်แท้ရှိတော့อ่ะဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်တွေတည်တဲ့အခုကျွန်တော်ကမိသားစုတွေပါရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တလောက်ကိုကျွန်တော်က 300 နီးလောက်ရတယ
်မိသားစုကဘယ်နှစ်ယောက်ပါလဲ
မိသားစု4ယောက်ပ
ါကိုမိုးကျော်တယောက်တည်းနေတော့ကြတော့တလောက်80ပဲပေးတယ်ဆိုတော့အဲ့တလောက80နဲ့လောက်ရလားဗျဟာ
လောက်တယ်ဗျအဲ့တော့80ပြဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ဝေသားတက်တက်က900 900ပေါ့နော်စီအနိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော် 600 နီးနီးရတယ်ဗျအ
ဲ့တော့နောက်တစ်ခုကကုနာလို့ပေါ့လေတံပိုးနှုံတက်တာတဲ့အင်အားစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကောကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု၄ယောက်ရှိတဲ့အတွက်အိမ်ခန်းနှခန်းပါတယ်။နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဘိုးပေးရမယ်။ရေဘိုးတော့ကျွန်တော်ပေးစရာမလို့။ဘာလို့ဆိုတော့အိမ်လာကတည်းကသူတို့ကတခါတည်းပါပြီးသားဖြစ်တယ်။နောက်ဖုန်းဘိုးပေးရတယ်။အဲ့ဒီနေရာမှာလည်းကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနည်းတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကြက်ပဲပေးရတယ်။တစ်ဒေါ်လာပဲပေးရတယ်။ဆိုရဲအမျိုးကြီးရှိတယ်။နောက်ဒီမီးဘိုးဆိုရင်လည်းအဲ့လိုမျိုးပေါ့။ဝင်ငွေနည်းတဲ့လူတွေအတွက်ကိုဘယ်လိုဟောတာပေါ့။ short ပြီးတဲ့program မျိုးတွေလည်းရှိတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဘိုးနဲ့ရေဘိုးနဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လာကဘယ်လောက်ပေးရလဲ
အိမ်လာကအခုကဟိုသားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေဆိုတော့ကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က50-55ဒေါ်လာလောက်ပဲပေးရတယ်တို့တော့အခုနောက်ပိုင်းမှာကြတော့ဒီမိမအလုတ်ထွက်လုတ်လိုက်လုတ်ပြီဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီတော့လားဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ
်ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွက်အစိုးရဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြဈေးနဲ့ကာမိရဲ့လားလောက်ငါရဲ့လားဗျဟ
ိုအပေါ်အရှင်တော့မရှိဘူးဗျလောက်လောက်ငငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးလေ
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကိုအကိုဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါပေါ့အခမဲ့ကြာတာကွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ဘဲနဲ့ကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်ကျမကြီးစစ်စင်းမှုဆိုတာလောက်ရတယ်အဲ့ရဒီကအစလုံးပိုင်ခွင့်ရှိတယ်နောက်ပြီးတော့ဥမာဈေးုံဈေးကန်သွားလို့ဈေးဝယ်ရမယ်ဘာညာဆိုရင်လည်းဒီတံပိုးပေးကြမလို့ပဲနဲ့ဟိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू ကသူ့ရဲ့ဥပဒေအရဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော် 200 လောက်ပေးရမယ်အဲမျက်မှန်ဂိုင်းတဂိုင်းနေအဲ့ဒါဒီကို तू ကနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ်။မှန်ကဒီမှာ60ကျော်80ကျော်လောက်ပေးရတယ်တစ်ချက်ကိုပြောရရင်တော့မျက်မှန်လုပ်ရင်လည်းပေါ့ဗျာ။မရီကိတ်ကနေပြီးတော့ဒီကျမကြီးဆောင်ဆောင်မှုကနေပြီးတော့တာဝန်ယူပြီးတော့လောက်ဆောင်ပေးထားတာမျိုးတွေရှိတယ်ဗျာ
။တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေတဲ့အတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလူးစီစဉ်ပေးထားပါလေ
။တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကသူ့မတူဘူးပေါ့ဗျာ။ကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတစ်ခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်။ဆိုတော့တချို့လမ်းရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟလာဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ်ဒီဝီးချဲနဲ့ဝီးချဲသမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လဲအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီလမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုမှမောတွေဘာတွေသွားနေတယ်ဆိုဈေးတွေဘာတွေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စန္ဒာတွေရှေ့ရောက်တဲ့ ठी ကိုပို့ပြီးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဘာပေါ့ဒေါ်လာပဲပေးရတယ်ဗျ။အဲ့ဒါပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ကျင်တယ်ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
။ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဒီတံတောင်စင်နားကနေပြီးတော့လက်မရှိဘဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပြောအောင်
။ကျွန်တော်ကတော့ဒီလိုရှိတယ်ဗျ။ကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်။ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာ။ကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါတွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေရဟုတ်ဘယ်ဘက်ကြတော့တောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုလုပ်ထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
ုအောင်ရဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်ရမယ့်တိတ်ပန်တဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြတ်သက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ငင်းရင်အန်ဒီအချိန်မရွေးကြောက်အောင်နိုင်ကြရှိနေတဲ့မြန်မာနိုင်ငံမှာမြစ်ဆုံဆဲလို့စီမံကိန်းကြီးတွေအဆောက်အုံတွေအပေါင်းဝင်တတိထားတဲ့ဓာတ်တွေကိုအင်ဂျင်နီယာဘူမိပညာရှင်ဦးတန့်လွင်ဆွေကပြောပြပေးမှာပ
ါဒါတော့ technical factor တစ်ခုအနေနဲ့စဉ်းစားရတာဖြစ်ပါတယ်ဆိုတော့ငလေးလေးမဟုတ်ပါဘူးဒီကျွန်တော်တို့မြစ်ဆုံရဲ့နေရာကဟိုတခြားပြည်ကြီးငယ်လေးညီတက်မထားတဲ့ပြည်ကြီးလေးရှိပါတယ်အဲ့နားမှာတော့ဒီသကိုင်းတဲရည်နဲ့ဆိုလို့ဒီသကိုင်းတဲရည်ကခွဲထွက်သွားတဲ့တဲရည်ငယ်လေးလည်းအများကြီးရှိတယ်။အဲ့တော့ငလင်းနေမဟုတ်ပဲနဲ့မြေတူကလည်းရွေးရှားမှုရှိတယ်။အောက်က foundation ground လို့ခေါ်တဲ့အောက်ခံကြီးဒါစီစစ်ဖို့လိုတယ်ကျွန်တော်တို့တည်တော့ဆိုလို့ရှိရင်တော့ဒီ subdivision ဥစ္စာမျိုးကြီးကတကယ်တော့လည်းစိတ်ကြီးတော့ကောင်းလာတဲ့နေရာမျိုးတော့မဟုတ်ဘူး။ဘယ်နေရာမှာဆိုမနေရာတော့ရှိနေ technical factor အနေနဲ့တော့သူကထပ်ပြီးစဉ်းစားဆိုလို့ရှိရင်တော့ဒါရေးတကြီးစဉ်းစားတင်ပါတော့။နောက်ပြီးတော့လူအများအောက်ဖက်မှာပြည်စည်းလာနိုင်တဲ့ကျစီကြီးနိုင်တဲ့အချိန်မျိုးထဲစီပြီးတော့တက်ချက်တင်မှာလို့ညသောပြည်ဒီတိုင်းလည်းလည်းအရှင်ဝင်လောက်ပါတာမကူတော့ ground ဒီအောက်ခံမိသားရဲ့ပြည့်ရွေကြီးအဲ့ရွေးရှားပြီးတော့တက်ချက်မှုကြီးရှိရတယ်တပိုင်းပေါက်ပါတယ်အဲ့တော့အဲ့ဒါလည်းအများကြီးကျုံအဲ့ဒါကိုအခြေခံပြီးတော့လည်းကြောကြဆူကြတာလည်းဖြစ်ပါတယ
်အခုမြစ်ဆုံဒေတာမှာလည်းဆယ်ဆောက်တာမဟုတ်ဘူးပေါ့နော်မြန်မာနိုင်ငံကဒီစွန့်ရင်လိုအပ်ချက်တွေအရင်ကြီးနေတဲ့အခါကျတော့ရေအားလျှက်စစ်ထုတ်ဖို့အတွက်လုပ်နေကြပါတယ်ဆိုတော့ဒီရန်ကျက်စစ်ထုတ်လို့ရှိရင်ထဲ့သွင်းစဉ်းစားရမယ်အချက်လေးတွေကိုထောက်ပြပေးလို့ရမလားဆို
ကျွန်တော်တို့ဟိုတုံးပြရပါတယ်ကျွန်တော်ကဆယ်ဒီဆောက်လို့ရှိရင်ဆယ်ဆိုတာကဒီ infrastructure မှာတော့အကြီးစားတွေပေါ့ဟိုရှေ့ရှေ့ကဆယ်ဒီဆောက်တင်နေရတယ်ကျွန်တော်ငမ်းမိကိုအများနဲ့ထည့်ပြီးတော့ဆောက်လို့ရှိပါတယ်ကျွန်တော်သိရတယ်လောက်တော့ကျွန်တော်တို့လည်းဒီဆယ်ဒီမှာစဉ်းစားမိပါတယ်ဒီချိန်ခါမှာတော့ပို့ပြီးတော့ရှေ့ဆက်တဲ့ပို့ပြီးတော့တည်ဆုံတယ်ဒီငလင်းအချက်လက်တွေကိုစဉ်းစားပြီးတော့ထောက်တာပို့ကောင်းပါတယ်နောက်တစ်ခုကဒီငလင်းအချက်လက်တွေမဟုတ်ဘဲနဲ့ခုနပြောတဲ့ချုပ်ရှားမှုရှိနိုင်တဲ့ဆဲရွေတွေပါဒီဆဲမလျှောက်ခင်ပေါ်လေးလာပြီးမှဆောက်ဖို့ခေါင်းပါနောက်ပြီးဆောက်ပြီးသားဆဲတွေကိုလည်းပြန်ပြီးတော့မှအမြဲတမ်း stability check ပေါ်လေးသူရဲ့ design တို့သူရဲ့ stability ကိုပြန်ပြီးတော့မှဒီဖြစ်လာနိုင်တဲ့အတွေ့ရှိတာတိုင်းငလင်းအချက်လက်တွေကိုအခြေခံပြီးတော့ပြန်ပြီးတော့အမြဲတမ်းစစ်ဆေးပြီးတော့မှလိုအပ်တဲ့ဥစ္စာတွေကိုထပ်ပြီးတော့ပို့ပြီးတော့ကောင်းလုပ်တင်ပါ
မြန်မာနိုင်ငံအတွက်ငင်းရင်အန်ရဟာတနိုင်ငံလုံးအတိုင်းအတာနဲ့ရှိနေတာဖြစ်ပြီးအခြေခံအားဖြင့်အပိုင်း၃ပိုင်းပိုင်းထားတာပါ
မြန်မာနိုင်ငံကိုတောင်မြောက်ကြည့်လိုက်လို့ရှိရင်ဒီအနောက်ဘက်ကနေအခြေဘက်ကိုတွားလို့ရှိရင်အနောက်ဘက်မှာကျွန်တော်ရခိုင်ရိုးမတို့ချင်းတောင်တန်းတို့ဒါကတောင်တန်းတို့ဒီတောင်တန်းတွေရှိတဲ့အနောက်ဘက်တောင်တန်းကအပိုင်းပေါ့သူကအနောက်ဘက်ကအိန္ဒိယမြေလူကျက်နဲ့ရှေ့ဘက်ကဒီဘာမာပလိတ်လို့ခေါ်တဲ့ဒီမြန်မာမြေလူကျက်တို့တွန်းတိုက်လို့ဖြစ်တဲ့တောင်တန်းမှာအပိုင်းပေါ့သူတို့ကလှုပ်ရှားမှုကအများများခြားစုံတွေတခြားနယ်နိမိတ်တွေလှုပ်ရှားမှုကပိုပြီးတော့များဒုတိယကဒီဘာမာပြည်အလဲပိုင်းပေါ့ဒီစကိုင်းကျက်ရေးရှိနေတဲ့ဘာမာပြည်အလဲပိုင်းပေါ့သူကနေလဲနေနေပြီးတော့အထက်မှာကစကိုင်းကျက်ရေးပြီးနောက်ဘက်ကအိန္ဒိယမြေလူကျက်ကတွန်းတိုက်တဲ့တိုင်းကြောင့်ဖြစ်တဲ့တခြားကျွန်တော်တို့အညီမတက်ရသေးတဲ့ဆဲရွေငယ်လေးရတယ်ရှိတယ်သူတို့ကလည်းနည်းနည်းတော့နိုင်တယ်ပြီးတော့ဘိုးရုံမှာဖြစ်နေတယ်ဘိုးရုံမှာလည်းမြင့်တက်တဲ့ချစ်စင်ရှိတဲ့အခါကျတော့ဘိုးရုံမှာအတင်းမှလည်းလုပ်တယ်ဘိုးရုံမှာနောက်ဘက်အဆက်မှလည်းလုပ်တယ်ဆိုတော့ဒီဒါမြန်မာနိုင်ငံအလဲပိုင်းရဲ့အနေအထားနောက်တစ်ခုကရှေ့ပိုင်းပေါ့လေဒီရှမ်းကုန်းမြေမြင်းကိုတက်လိုက်တာနေတယ်ရှမ်းကုန်းမြေမြင်းအတွင်းမှလည်းငလင်းလုံးကနေဆဲရွေရှိပါတယ်ဒီမှာတောက်တန်းပြည့်ရည်လို့ဆဲရွေအကြီးစားကြီးရှိတယ်2017ကတော့တာလီမှာတက်စီလီနားမှာလုပ်တဲ့ဒီနာမပြည့်ရည်လို့ဒီတဲ့ရည်နဲ့အပြိုင်လေးကျွန်တော်တို့ကဟိုဘက်နောက်ကျွန်တော်တို့ one level မှာလည်းအဲ့လိုတဲ့ရည်အကြီးကြီးရှိတယ်။ချမ်းပြည်မြောက်ချွေလီတိုက်ချမ်းလို့ပါလို့ဆိုလို့ရှိရင်တဲ့ရည်အကြီးစားကြီးရှိပါတယ်။သူတို့ကလည်းသူကတီးကြရန်တရားပေါ့လေသူချစ်စင်နေတယ်သူလှုပ်တယ်။ပြန်ပြီးတော့ချုပ်လိုက်ရင်တော့၃ပိုင်းပေါ့လေနောက်ဖက်တောင်တဲ့များအပိုင်းအလဲပိုင်းနဲ့ရှေ့ဘက်ပိုင်းတီးကြစီသူတို့ရဲ့ဒီရန်တရားလေးကြီးရှိတယ်သူတို့ကလည်းလှုပ်တယ်။အလှုပ်ဆုံးကတော့နောက်ဘက်တစ်နှစ်ကိုရရှိတဲ့ data ပေါ့ပြီးပြီးပြောရင်တော့ဒီပမာဏ6လောက်ကတော့တစ်နှစ်ကိုတစ်ပြေးနောက်လှုပ်တယ်။မြန်မာပြည်အလဲပိုင်းကတော့နှစ်နှစ်ကိုတစ်ကြိမ်လောက်လုပ်တယ်ပမာဏ6လောက်ကဒီရှေ့ဘက်ခြမ်းရတော့သွားတယ်10နှစ်တစ်ကြိမ်လောက်6နှစ်တစ်ကြိမ်လောက်လုပ်တယ
်မြန်မာနိုင်ငံကဒီငရင်အန်ဒီကအချိန်မရွေးကြောက်အောင်နိုင်တော့ဘလို့သတိပေးချင်ပါလဲဘာအချက်တွေသတိထားအောင်လဲဘာလုပ်တင်လဲခုနကပြောတော့မန္တလေးဒီလိုမြေနုနေရာလေးတွေမှာအဆောက်မြင့်ကြီးတွေဆောက်တာတွေတိုးချဲ့နေရာလေးတွေဆိုတာမျိုးပေါ့နော်အဲ့လိုမျိုးသတိထားမဲ့အချက်ကလေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့အုတ်ချုပ်မှုပိုင်းနဲ့ဒီအင်ဂျင်နီယာပိုင်းပါလို့ဒီအုတ်ချုပ်မှုပိုင်းကတော့ကျွန်တော်တို့ကပြည်ရည်ဒီသာငလင်းဒီသာအန်ဒီအကြီးစားရှိနိုင်တယ်ဆိုတဲ့အကြောင်းကျွန်တော်တို့အုတ်ချုပ်မှုပိုင်းကဒါသိရှိပြီးတဲ့အခါကျတော့ဒီလိုအပ်တဲ့ထောက်ပံ့မှုလိုအပ်တဲ့ပြည့်စုံမှုလိုအပ်တဲ့ထိန်းချုပ်မှုတွေပေးနိုင်မယ်လို့ပါပဲအင်ဂျင်နီယာပိုင်းကတော့ ဒီလိုမျိုးအများစုကတော့ဒီငလေးနဲ့ပတ်သက်ပြီးတော့ကျွန်တော်တည်ထားပြီးသားများပါတယ်ဘာလို့စောင့်နေဆောင်တဲ့ခါလဲဒီ engineer အနေနဲ့ခံအောင်သူ support တွေ design တွေဘာတွေမှာလဲဆက်သွင်းစဉ်းစားတာလေးရှိပါတယ်ပြီးတော့ level တောင်ကျွန်တော်တော့သူ့ဝိပိုင်းအနေပြီးတော့မှ ticket တန်ဖိုးပေးဖို့ပြောပါတယ်အခုကခုနပြောတဲ့အရေးကြီးတဲ့စက်မှုစုံတို့ဥစားလို့ရှောင်းလို့ဆေးလို့ဆိုတဲ့အရေးကြီးတဲ့အဆောင်ဖြစ်တဲ့အခါကျတော့ဒါသေးသေးချာချာစဉ်းစားပြီးတော့မှနေရာနဲ့အောက်ခံနေသားတို့အခြေချလေ့လာပြီးမှစီမံကိန်းတွေချတာလို့စောင့်လို့အဆောင်ဆောက်တာလို့တို့ရတဲ့ပြင်မှုတွေလုပ်ဖို့အဲတူးချင်းကြတော့ကျွန်တော်တို့ကနည်းနည်းချက်ပါတယ်ပြောလို့ဆိုတော့ကိုယ်အဆောင်ဘယ်နေရာမှာရောက်နေဆိုတော့ဒါပြင်နေရှင်းရမှပြောင်းတယ်မှလေ့လာမှတူးချင်းကြတော့ခက်တယ်ပြီးတော့စီးပြီးသားအဆောင်နေကြတယ်ဟုတ်ခဲ့ပါတယ်မြန်မာပြည်ကတော်များများရှိပြီးသားအဆောင်ကြီးဖြစ်နေတယ်ဖြစ်နေတယ်ပြင်စောင့်ပြန်နေပေါင်းတော့ကြာလက်ခါရတယ်သူတို့ရဲ့ဒီအလေးပိုင်းကျဆင်းတယ်အဲဒါတွေကိုသိကြအောင်ကိုနေတဲ့အဆောင်ကအရေးသိကြဆင်းတယ်ဆိုတော့သိထားဖို့အရင်ဆုံးလေ့လာဖို့ကိုယ့်အကူလေ့လာဖို့ပဲလိုပါတယ်ပြီးတော့ထုတ်ပြန်ထားတဲ့သတင်းအချက်အလက်တွေလေ့လာပြီးအဆောင်ကိုယ်ကပြင်ရရောက်နေတဲ့ဆောင်လေးသိထားဖို့လိုပါတယ်အဲ့တော့ဟောင်းသွားတဲ့အဆောင်တွေကိုကျွန်တော်တို့ကအစ်စ်ပြန်စားဖို့ဆိုတော့တချို့ကသေးပါတယ်ဆင်းဆင်းနိုင်တဲ့လူတွေကတော့ဒီအချက်အလက်တွေသိရှိပြီးအားနည်းတဲ့အပိုင်းကိုပြင်ဆင်သွားဖို့လိုပါတယ်
အဓိကဦးစားပေးပြီးစောင့်ကြည့်ရမှာကကျောင်းတွေဆေးရုံတွေဖြစ်ပါတယ
်။ကျွန်တော်ဆွေးနွေးတာအဓိကကတော့ကျောင်းတွေပေါ့လူအများနေတဲ့ဆေးရုံအရင်အရင်ဖြစ်ခဲ့တဲ့ငလင်းကြီးဖြစ်ရအောင်နေမှာကြည့်လို့ရှိရင်ဒီအထူးအများဆုံးကကျောင်းတွေဖြစ်ပါတယ်။ဖော်မီကျောင်းတွေစာတင်ကျောင်းတွေဖြစ်ပါတယ်။တောင်းလင်းကြီးရဲ့အတွေ့အကြုံကလည်းစာတင်ကျောင်းတွေအများကြီးဖြစ်ပါတယ်။ပုံမှန်လေးလို့1833ငလင်းဆိုလို့ရှိရင်လည်းခွင့်ကျောင်းအများစုကဖြစ်စီပါတယ်။အဲ့တော့လူများနေတဲ့အဆောက်အဦကျွန်တော်တို့ပြန်ပြီးတော့စီစစ်နေတာပေါ့လေအဲ့ဒါသူတင်ကောက်ပေးတယ်ပြီးဆေးရုံနဲ့ပြက်လို့မရပါဘူးပြီးရရဲစမ်းလို့ပေါ့ကုညီပေးမဲ့ဌာနနဲ့လည်းပြက်လို့မရသူတို့ကကုညီမဲ့လူတွေကုညီမဲ့လူကိုလည်းပြက်သွားလို့ရှိရင်ဒီနေ့ဥစားကြောင့်ကျွန်တော်ကပို့ပြီးဆိုးသွားတာပါလို့ဒါတွေကကျွန်တော်ကအင်တန်ရေးရက်စာပြက်စီရမှာတော့ညာနဲ့ဆိုင်နဲ့တော့သုံးပြီးဆိုတော့ထူထောင်ထားတဲ့စနစ်တွေအင်တန်ကြီးကြီးရဲ့ဆက်တော့သူတို့ဦးစားပေးတယ
်ဦးတင်လွင်ဆွေရဲ့ပြောကြားချက်နဲ့ပဲဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ
်ဒေါက်ခင်မျိုးသက်စီစဉ်တက်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင်မနေ့ဖန်စနေနေ့ညမှာကျမတို့ VOA ရဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်မှာရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြည်ပခါတွေကြီးထွားလာနေတာနဲ့အရသားတွေထိခိုက်သိကျမှုဆုံးရှုံးပျက်စီးမှုတွေနဲ့ဖမ်းဆီးစစ်ဆေးခံနေရတဲ့အခြေအနေတွေအတွက်ဘယ်သူမှတာဝန်ရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်လို့ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုဆက်သွယ်နိုင်ပါတယ်ရှင်ခု VOA ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမဆုမြတ်မောင်ကပြောပြပါမယ်ရှင
်။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံလောက်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေပေါ့သွင်းကုန်ကတစ်ချက်ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိဒီကနေ့တိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုံရအပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားလိုက်ပြီးလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါမှဒေါ်နယ်ထရမ့်ကတော့သွင်းကုန်ခွန်တိုးရတဲ့ပတ်သက်လို့ Twitter လူမှုကွန်ရက်ပေါ်မှာတောက်ချနေမနေ့ထဲကတောက်လျှောက်ရေးသားနေပါတယ်။မမျှတတဲ့ကုန်သွယ်မှုမျိုးအဖြစ်မခံနိုင်တော့ဘူးလို့ဒါမှကပြောနေပါတယ်။ဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုတိယဝန်ကြီးချုပ်လျူဟေးနဲ့အမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေကတော့ဒီကနေ့မှကုန်သွယ်ရေးကိစ္စသဘောတူညီမှုရဖို့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။ရခိုင်တိုင်းဒေသလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရဲသေးတော်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်နဲ့အကြမ်းကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်နေပုံရတဲ့လုပ်ရက်အတွက်အင်မတန်စိုးရိမ်နဲ့လို့လူ့ခွင့်ရေးဆရာမဟာမင်းကြီးရုံးပြောခွင့်ရ Rupert Goldville ကဒီဆွစ်ဇာလန်နိုင်ငံဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့ Boko Haram စစ်သွေးကြွအဖွဲ့ကိုအစိုးရဘက်ကနေတိုက်ခိုက်ပေးနေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ခုကစုဆောင်းထားတဲ့ကလေးငယ်900လောက်ကိုလွှတ်ပေးခဲ့တယ်လို့ကလေးငယ်များစောင့်ရှောက်ရေး UNICEF အဖွဲ့ကပြောလိုက်ပါတယ်။အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ဥက္ကဋ္ဌဟောင်းမန်ဟွန်ဝေကိုအာဏာအလွှဲသုံးစားလုပ်မှုအဂတိလိုက်စားမှုလို့နဲ့တရုတ်အစိုးရကတရားဝင်ဆွဲချက်တင်လိုက်ပါတယ်ရှင်။
တောက်ချနေညာပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nelson Loops ဖြစ်ပါလိမ့်ရှင်မနေ့ဖန်စနေနေ့မနေ့ဖက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24/40/51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190ရူကနေနားဆင်နိုင်ကြပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.